မြန်မာနိုင်ငံမှာနိုင်ငံခြားယင်းနှမြုံနှံသူတွေလာရောက်ယင်းနှမြုံနှံချဖို့အထူးသဖြင့်ရေနံနဲ့တဘာဝဓာတ်ငွေကန်တာမှာယင်းနှမြုံနှံချဖို့မြန်မာစစ်ကောင်စီအခြေခံဗိုလ်ချုပ်မှုကြီးမြောက်လိုင်ကစက်တင်ဘာလ9ရက်နေ့ဗုဒ္ဓနေ့မှာဖိတ်ခေါ်ခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကကျင့်ပါတဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာစစ်ကောင်စီအခြေခံကနိုင်ငံခြားယင်းနှမြုံနှံသူတွေကိုဖိတ်ခေါ်ခဲ့တာဖြစ်ပါတယ
်စီးပွားလုပ်ငန်းရှင်များအားလုံးကိုလည်းယင်းနှမြုံနှံဖို့ဖြစ်ခေါ်အပ်ပါကြောင်းနဲ့အခြားပြည်ပကုန်သွယ်ရေးများတွေလည်းအခွင့်အလမ်းများစွာပေးရလဲရှိကြောင်းလဲကျွန်တော်ပြောကြလိုပါတယ
်ရုရှားနိုင်ငံဗလာဒီဗော့စတောမှာချင်းပါတဲ့အရှေ့ပြားစီးပွားရေးဖိုရမ်မှာမြန်မာစစ်ကောင်စီအခြေခံဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမင်းကွန်းပြောတဲ့အထက်မှာမြန်မာနိုင်ငံကိုပြည်ပကလာရောက်ယင်းနှမြုံနှံချဖို့ဖိတ်ခေါ်ခဲ့တယ်လို့ပဲအမေရိကန်ဒေါ်လာအစတရုတ်ယွမ်ငွေရုရှားရူဘယ်နဲ့အိန္ဒိယရူပီငွေကြေးတို့နဲ့အစတို့အသုံးပြုနိုင်ရေးလဲအကြံပြုလိုက်ပါတယ်မြန်မာနိုင်ငံကစိုက်ပျိုးထုတ်ကုန်တွေရုရှားကိုတင်ပို့နေသလိုရုရှားကနေလည်းစွန့်အင်ပြန်လည်တင်သွင်းနိုင်ဖို့လုပ်နေတဲ့အကြောင်းမြန်မာစစ်ကောင်စီအကြီးအကဲကပြောဆိုခဲ့ပါတယ်ရှင်